ဘုရားတော်ကိုကြိုးစားရှုမှတ်ပွားများအထောက်ဖို့အတွက်ကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြတတောင့်တက်တာအနေထားလေးရအောင်ကြိုးစားပြီးတော့ပြုပြင်ပေးကြပါကိုယ့်ရဲ့စိတ်တိုင်းကြပြုတ်ပြင်ပြီးပြီဆိုရင်တော့တရားရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီများဟာတရေပီတရေတရေပီတရေကြိုးစားလာခဲ့ကြတာဖြစ်တော့မိမိတို့ရဲ့တဲ့ရှုမှတ်ပွားများအားထုတ်နေတဲ့အလုတ်စခန်းမှာအန္တရဲ့သဘောကလည်းခန္ဓာကိစ္စကိုပြောတယ်လို့ဉာဏ်ကလည်းတဲ့ဉာဏ်ကိစ္စအလုတ်ကိုလုံးမှာပြီအန္တကိစ္စနဲ့ဉာဏ်ကိစ္စကိုနားလည်ပါစေအန္တကဘာကိစ္စရှိတယ်လဲဉာဏ်ကလည်းဘာကိစ္စရှိတယ်လဲသူကိစ္စနဲ့သူကတော့လုံမှာပဲအဲ့ဒီကိစ္စလေးဒီပေါ်မှာရှင်းရှင်းလင်းလင်းသိထားဖို့အတွက်ကိုရှုနေတဲ့အရှုခံအာယုံပေါ်မှာအလုံးသွင်းမှန်စွာနဲ့ပေါ်ရာရှုခံလေးတွေကိုစတင်ကြည့်ပါမိမိတို့ထင်ရှားတဲ့အာယုံလေးကိုစတင်ယူလိုက်တော့ကိုယ်နဲ့ဆက်ပြီးပေါ်လာတဲ့အရှုခံကိုစရှုဖြစ်သွားတယ်ကိုယ်နဲ့ဆက်ပြီးပေါ်လာတဲ့အရှုခံသည်ဒုတိယဖောက်ပြန်မှုကိုဉာဏ်မှမြင်အောင်လို့နှာခေါင်းနာတိဝါကပဲပြတ်ပြတ်ကောင်းကူခြေလက်ဆိုတဲ့ကိုကောင်းကြီးကပဲပြပြမိမိရဲ့နှလုံးသားအတွင်ပိုင်းထဲမှာလှုပ်ခါနေတာလှုပ်ရှားနေတာရွေ့ရှားနေတာဘာဒီကပဲပျော်ပျော်အကြီးလေးပါရဲ့သဘောတည်းကြီးပဲအရိခန္ဓာကိုကြီးမှကြိုက်တဲ့နေရာကိုကြည်လိုက်တဲ့အကြီးလေးပါနဲ့ဖွဲ့စည်းထားတယ်မိမိတို့ခန္ဓာကိုယ်မှာမာမှုတွေကြမ်းတမ်းမှုတွေနူးညံ့မှုတွေပြခြင်းရပြပထဝီအရှုခံပြပြီအယုတ်တရားပါဓာရီသူတွေပုဂ္ဂိုလ်တတ္တဝါဘာတစ်ခုမှမပါပုံကိုစပြီးဉာဏ်ရှင်းပါစေအာရာလေးကခေါ်ပြီးကြမ်းတမ်းနဲ့နှုညံ့နဲ့ဆိုတဲ့သဘောတွေကခေါ်ပြီးအဲ့ဒီခေါ်တဲ့အခါမှာမရှိတရားကခေါ်တာမဟုတ်ဘူးအရှိတရားကခေါ်တာအထဝီသဘောလေးကတဲ့သူရှုဖို့အတွက်စပြပြီးကြလာတဲ့အရှုခံတရားဒီပုဂ္ဂိုလ်တတ္တဝါစိတ်သုံးနေတဲ့အမြင်ကဒုတိယရဲ့အမူအရာလေးဟာကိုယ်နဲ့ဆက်ပြီးပေါ်လာပြီးဒီယုတ်တရားတည်ငါးကောင်းသူကောင်းစိတ်သုံးနေတဲ့ခန္ဓာတဘောအန္တကပေါ်လာပြီအဲ့ဒီမာရေကျမ်းနဲ့နူးညံ့နေဆိုတဲ့ချစ်တွေ့တဲ့အပိုင်းလေးပြနေတဲ့အရာလေးဟာအကြောင်းရှိလို့ပေါ်လာတဲ့အရှုခံအကြောင်းလဲကုံရောတဲ့ဒီမာရေကျမ်းနဲ့နူးညံ့နေဆိုတဲ့ပထဝီဓာတ်ယုတ်တဘောလေးဟာပေါ်တဲ့နေရာမှာပဲချုပ်ပြောက်ပျက်စီးသွားတယ်အန္တာကပြောပြီနော်အကြောင်းဆုံးရင်ဖြစ်မှာပဲအကြောင်းကုန်ရင်ပြတ်မှာပဲပထဝီဆိုတဲ့ရုပ်ခန္ဓာကလည်းပြောတယ်အခုထိတွေ့တဲ့အပိုင်းမှာမာတဘောကျန်တဘောနူးညံ့တဘောပေါ်ပြီ ုတ်တရားကအရှုခံပြတယ်ဖြစ်လာတဲ့အကြောင်းဆုံးမှုမှာအကြောင်းလည်းကုံရောဒီအကြောင်းမိပြီးဖြစ်တဲ့ဒီပထဝီဓာတ်ပျက်စီးသွားပြီဘောပေါ်တဲ့ခန္ဓာသည်သူ့ရဲ့အလုပ်သူလုပ်သွားတာကဖြစ်ပြီးရင်ပြက်သွားတယ်ပြက်ပြက်သည်တဲ့ဘသူကိစ္စလည်းမေးတော့ခန္ဓာရဲ့ကိစ္စခန္ဓာသည်ဘာသဘောရှိလဲမေးရင်ဖြစ်တာပြက်တာအဲ့ဒီဖြစ်ပြက်သည်ခန္ဓာကိစ္စမို့လို့သူကိစ္စလေးကိုတဲ့သူ့အလုပ်သူလုပ်သွားတာသူလုပ်နေတဲ့သူ့ကိစ္စကိုဘယ်သူမှဝင်ဆက်ဖက်လို့မရဘူးပြီးတော့ဒီပြလာတဲ့ခန္ဓာကိစ္စကိုအော်ခန္ဓာသဘောတည်ဒီလိုကိစ္စသာလင်ရှိပါလားလို့တိအောင်မြင်အောင်ကြည့်မှာကအာယုံတည့်ရင်နေထွက်တယ်ဆိုတဲ့စကားလေးခန္ဓာကိစ္စကိုတိလိုက်တဲ့အတိဉာဏ်သည်အာယုံတက်မှာဒီအာယုံမတက်ဖဲနဲ့တော့တဲ့နေဘတော့မှမထွက်ဘူးအဲ့တော့ခန္ဓာကိစ္စကိုသိတာသည်ဉာဏ်မှာဉာဏ်ကလည်းသူ့ကိစ္စသူ့ဘာလုပ်မလဲအရိခန္ဓာပြောသမျှလေးတွေကိုစောင့်ကြည့်တဲ့အလုပ်ပြီးဉာဏ်ကိစ္စခန္ဓာကပြောတာကသူ့ကိစ္စသည်ငါသည်ဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်ဖြစ်ပြက်သည်ငါကိစ္စအဲ့ဒီဖြစ်တဲ့ပြက်တဲ့ခန္ဓာကိစ္စကိုတဲ့သူပြောသမျှတိအောင်စောင့်ကြည့်နေတဲ့အလုပ်ပြီးဉာဏ်ကိစ္စဒီဉာဏ်မပေါ်ဘဲနဲ့တော့တဲ့မိမိတို့လူချင်းနဲ့လမ်းဆုံးပန်းတိုင်နိဗ္ဗာန်တည်းဟုသောနေဘရောမှာမထွက်ဘူးအာဟုပဲတဲ့ဒီအရှုဉဏ်ပေါ်မှာအာယုံတက်တယ်ဆိုတဲ့ဥမာလေးနဲ့အရှုဉဏ်၅ပါးကိုကျေးဇူးတော်ရှင်မုတ်ကုတ်ဆရာတော်ဘုရားကြီးကပုံဖော်သွားတယ်အခုတော်စင်များကိုနားလည်အောင်အန္တကိစ္စဉဏ်ကိစ္စလို့ခွဲပြောနေတာဉာဏ်ရဲ့ကိစ္စကဘာလို့တလဲခန္ဓာရဲ့ဖြစ်တာပြဋ္ဌာန်းလေးတွေကိုသူကစောင့်ကြည့်ပြီးတော့တဲ့ငြင်းအောင်သိအောင်သူလုပ်တာဒါသူကိစ္စပဲခန္ဓာရဲ့ကိစ္စပြောတော့ခန္ဓာကဖြစ်ပြီးရင်ပြဋ္ဌာန်းပဲအခုမာရေကျန်နေနှုတဲ့ပထဝီကပြောတယ်အကြောင်းရှိလို့ပေါ်အကြောင်းကိုရင်မနေရပါဘူးတဲ့ပြတ်ပါတယ်တဲ့အနေရာကနေပြီးလှုပ်လာတယ်မိမိတို့လှုပ်လာတဲ့သဘောလေးတွေခုံလာတဲ့သဘောလေးတွေပြပြီဩဝါယောဆိုတဲ့ရုပ်တရားကခေါ်ပြန်ပြီနော်အဲ့ဒီခေါ်တဲ့ဝါယောဆိုတဲ့အရှုခံတရားတည်လဲငါးကောင်းသူကောင်းပုဂ္ဂိုလ်တ attva စိတ်သုံးနေတဲ့ရုပ်ခန္ဓာသဘောပဲအဲ့ဒီခန္ဓာလေးရဲ့လှုပ်သဘောခုံသဘောလေးတည်အကြောင်းရှိကြပေါ်တာအကြောင်းလဲကုံရောတဲ့ပေါ်တဲ့နေရာမှာပဲဖြစ်ပြီးတော့ပြက်သွားတယ်။အော်ခန္ဓာကိစ္စဆိုတာဝါယောဆိုတဲ့ရုပ်တရားလေတဲ့သူအကြောင်းရှိလို့ပေါ်လာတဲ့တရားအကြောင်းကုံတော့ပေါ်တဲ့နေရာပြက်စီးသွားပြီ။ဘာတဲ့ကျန်းနေနှုတယ်ဆိုတဲ့ပထဝီတရားလေပဲရုပ်ခန္ဓာသူလည်းအကြောင်းရှိလို့ပေါ်အကြောင်းကုံတော့သူလည်းဖြစ်ပြီးတော့ပြက်တယ်။ပထဝီဆိုတဲ့ရုပ်ခန္ဓာကပဲခေါ်ခေါ်ဝါယောဆိုတဲ့ရုပ်ခန္ဓာကပဲခေါ်ခေါ်တဲ့စိုက်တဲ့နေရာကခေါ်ခန္ဓာသဘောကဖြစ်ပြီးတော့ပြက်သွားတယ်အဲ့ဒီဖြစ်ပြက်နေတဲ့ခန္ဓာကိစ္စကိုသိဖို့မြင်ဖို့ကြတော့တဲ့ဉာဏ်မပါဘဲနဲ့မရဘူးပြီးတော့ပေါ်တဲ့နေရာလေးကိုစောင့်ကြည့်နေတာကဉာဏ်ဒီဉာဏ်ကလည်းပဲတဲ့သမာဓိမက္ခင်3ပါးပညာမက္ခင်2ပါးပြည့်စုံရသည်ပေါ်တဲ့အရှုခံလေးလှုပ်ခနဲ့ခုံခနဲ့ဝါယောကခေါ်တာလေးကိုပေါ်တဲ့နေရာလေးမှာတိတိတိတိသွားတော့သမာတတိမက္ခင်အဲ့ဒီပေါ်တဲ့အရှုခံလေးပေါ်မှာပထဝီကခေါ်ခေါ်ဝါယောကခေါ်ခေါ်ခေါ်သမျှကိုမလွတ်အောင်ကြိုးစားပြီးတော့ကြည့်နိုင်နေရင်သမာဝယမမြခင်အဲ့ဒီကြတော့မှပေါ်လာတဲ့အရှုခံလေးတွေပေါ်မှာ တီတီငိမ့်ငိမ့်ဆိုက်ဆိုက်ဆူးဆူးလေးနဲ့အကြည့်လေးကိတ်နေရင်တမာတမာရီမခင်အဲ့ဒီမခင်၃ပါးရဲ့တည်ငြိမ်မှုနောက်မှာအန္တာကဘာပြောလဲဖြစ်ပြီးတော့ပြက်တယ်ပြက်ပြက်ဟာငါကိစ္စပဲလို့ခန္ဓာကပြောသွားပြီအဲ့ဒါကိုတမာရီမခင်၃ပါးနဲ့တော့မသိပါပညာမခင်၂ပါးသမာသင်္ကပ္ပသမာဒိဋ္ဌိဆိုတဲ့ဒီနှစ်ပါးကပြည့်စုံမှမြင်ရပါသည်ပညာမဲ့ခင်နှစ်ပါးလည်းပြည့်စုံရောဉာဏ်ကိစ္စကจิตတာပြဋ္ဌာန်ကိုမြင်သွားပြီဒုက္ခန္တာရဲ့ဖြစ်မှုပြတ်မှုကိုကြည့်ထက်လာပြီအဲ့ဒီဖြစ်မှုပြတ်မှုကိုမြင်နေတာကဉာဏ်ဒီတော့ဉာဏ်ကဘာလုပ်လဲဖြစ်တာပြက်တာကိုစောင့်ကြည့်တယ်ဖြစ်တာပြက်တာကိုသိအောင်သူကကြိုးစားတယ်ခန္ဓာကလည်းခန္ဓာကိစ္စပြောတယ်ဖြစ်လိုက်ပြက်လိုက်ဉာဏ်ကလည်းဉာဏ်ကိစ္စအလုပ်လုပ်တယ်ဖြစ်တာပြက်တာကိုမြင်အောင်ကြည့်တယ်သူကိစ္စနဲ့သူနော်သူအပိုင်းနဲ့သူတာဝန်ကိုကြည်ညွန်အောင်လို့သာဆောင်ရွက်သွားရင်အရှိတရားနဲ့အတိတရားကိုက်တာပဲအရှိနဲ့အတိနဲ့ကိုက်ရင်အရှုကံနဲ့အရှုဉဏ်တဲ့သွားတာပဲဣသရောရှင်မောဂုတ်ဆရာတော်ဘုရားကြီးပြောတဲ့စကားနဲ့နားလည်လွယ်အောင်ပြန်ပြောရင်ဖြစ်ပြနေမဲ့တဲ့သွားတာပဲအဲ့ဒီသဘောလေးတွေကိုကြည့်တတ်ဖို့အရေးဟာဩဒီသဘောတည်းဟာဉာဏ်ရဲ့သဘောဒီသဘောဟာခန္ဓာရဲ့သဘောလို့နားလည်လိုက်ပါအဲ့ဒါလိုကြည့်နေရကနေပြီးပူကနေပေါ်လာတယ်။အေးကနေပေါ်လာပြန်ပြီ။ဒီကိုယ်ပေါ်ကပြနေတာနော်။ဒီဇောလောင်မြန်ပြီ။ဒီဇောဆိုတာလဲငါကောင်သူကောင်ပုဂ္ဂိုလ်တ attva မဟုတ်တဲ့ရုပ်ခန္ဓာ။ဒီရုပ်ခန္ဓာကလည်းပူသဘောလေးကလည်းပူတဲ့နေရာကြည့်လိုက်တဲ့ဖြစ်ပြီးတော့ပြတ်သွားပြန်ပြီ။အေးတဲ့နေရာလေးကိုကြည့်လိုက်ပြန်တဲ့အေးသဘောလေးကဖြစ်ပြီးတော့ပြတ်သွားပြီ။ခန္ဓာကိစ္စကဖြစ်ပြဉာဏ်ကိစ္စကတဲ့အဲ့ဒီဖြစ်ပြက်ကိုမြင်အောင်ကြည့်နေတယ်သိအောင်ရှုနေတယ်ဒါကဉာဏ်ကိစ္စခန္ဓာကိစ္စနဲ့ဉာဏ်ကိစ္စကသာပိုင်ပိုင်နဲ့နဲ့ကွဲကွဲပြားပြားသဘောပေါက်သွားရင်ကိုရှုနေတဲ့ဖြစ်ပြက်ကိုမြင်လာသည်မှန်နေအဲ့ဒါလို့ကြိုးစားသွားရင်ယောဂီတို့ရဲ့တန်တန်မှာကိလေသာအပူမီးတွေစင်ကြယ်ပုံလေးကအတဝီဆိုတဲ့ရုပ်ခန္ဓာကပဲခေါ်ခေါ်တေဇောဆိုတဲ့ရုပ်ခန္ဓာကခေါ်ခေါ်ဝါယောဆိုတဲ့ရုပ်ခန္ဓာကခေါ်ခေါ်တခန္ဓာကခေါ်လို့ဉာဏ်ကစောင့်ကြည့်ခန္ဓာကိစ္စကဖြစ်ပြဲဉာဏ်ကိစ္စကမဲ့အဲ့ဒါလို့ ਨੇ ဖြစ်ပြဲမဲ့ကြိုက်သွားတဲ့အခါကျတော့ဘာသွားတွေ့ရလဲဆိုရင်တခန္ဓာပေါ်လိုက်ချုပ်သွားလိုက်တခန္ဓာပေါ်လိုက်ချုပ်သွားလိုက်ခန္ဓာလေးတွေကသူ့သဘောတည်းဖြစ်ပြီးပြတ်တာမို့လို့တခန္ဓာပေါ်ရင်ပျောက်သွားတာဒီအဲ့ဒီခန္ဓာစွန့်သွားတယ်။ဟောက်တခန္ဓာပေါ်ပြန်ပြီးဖြစ်ပြီးပြတ်သွားပြန်ပြီးတခန္ဓာစွန့်သွားတယ်။ဉာဏ်အောက်မှာခန္ဓာလေးတွေတခန္ဓာပြီးတခန္ဓာစွန့်နေတယ်နော်။ဉာဏ်ကိစ္စကဒါကိုမြင်နေတယ်။အနာကိစ္စကခန္ဓာလေးတွေရဲ့ဖြစ်ပြက်တခန္ဓာစွန့်သွားတခန္ဓာစွန့်သွားပြပြီးအဲ့ဒါလေးကိုမိမိတို့အသိဉာဏ်ကပရိစ္ဆေသမုပ္ပါဒ်နဲ့ပြန်ပုံဖော်ရင်ဉာဏ်ကိစ္စသည်ဘာကိုမြင်ပြီးဘာကိုလုပ်နေလဲမေးတော့ရှေ့ပိုင်းရှေ့ပိုင်းမှာပြောနေတဲ့ခန္ဓာသဘောလေးတွေရဲ့ခန္ဓာကိစ္စကိုမြင်တဲ့အတွက်ရှေ့ပိုင်းကခန္ဓာစွန့်တာကိုတွေ့လိုက်သည်ဉာဏ်ကိစ္စရဲ့အပိုင်းမှာဒီပိုင်းကနေပြီးတခန္ဓာပေါ်လိုက်ဖြစ်ပြီးပြတ်သွားလိုက်တခန္ဓာပေါ်လိုက်ဖြစ်ပြီးပြတ်သွားလိုက်နဲ့အဲ့ဒီဖြစ်ပြက်နေတဲ့ခန္ဓာရဲ့သဘောလေးတွေဒီတခန္ဓာပေါ်တခန္ဓာစွန့်သွားလို့ရှေ့ပိုင်းကနေပြီးခန္ဓာစွန့်တာကိုမြင်လိုက်သည်နောက်ပိုင်းကိုပြန်ကြည့်လိုက်တော့တဲ့ကိလေသာကိုလာခွင့်မပေးဘူးလာခွင့်မပေးတဲ့အတွက်ဉာဏ်နောက်မှတဏှာကိုစွန့်ထားပြီအနာကိုလာခွင့်မပေးဘူးနော်။ဩမိမိတို့ရဲ့ အာယုံတက်တယ်ဆိုတဲ့အရှုညာ၅ပါးရဲ့ကိစ္စကရှေ့ပိုင်းကခန္ဓာလေးပေါ်လိုက်ဖြစ်ပြသွားလိုက်ခန္ဓာလေးပေါ်လိုက်ဖြစ်ပြသွားလိုက်ဉာဏ်ကမြင်အောင်ကြည့်တဲ့အချိန်ကမှခန္ဓာဆွန့်သွားတာလေးတွေကိုမြင်တယ်နောက်ပိုင်းကျတော့တဲ့ခန္ဓာဒုက္ခတွေကိုတန်းစီပြီးဖြစ်စေမဲ့တဏှာကိုလာခွင့်မပေးဘူးအကြောင်းမလို့နောက်ပိုင်းမှာတဏှာကိုစွန့်သည်ရှေ့ပိုင်းမှာခန္ဓာကိုစွန့်သည်အော်အရှုညာ၅ပါးအာယုံတက်တယ်ဆိုတဲ့ဒီသဘောလေးဟာသူ့ကိစ္စကြည့်လိုက်တော့နှစ်မျိုးတွေ့ရတယ်ရှေ့ပိုင်းကခန္ဓာစွန့်နေဖြစ်ပျက်ကိုမြင်တယ်နောက်ပိုင်းကတဏှာကိုစွန့်နေလာခွင့်မပေးဘူးဒါဘသူ့ကိစ္စလဲပြီးတော့ဉာဏ်ကိစ္စခန္ဓာကိစ္စကတော့ဖြစ်တာပြက်တာဒီခန္ဓာကိစ္စနော်အခုရှုနေတဲ့သရောဇင်များရဲ့တန်တန်ကိန်းနေတဲ့အရှုညာ၅ပါးရဲ့ကိစ္စကြတော့နှစ်မျိုးပေါ်လာတယ်အန္တာရဲ့အပြက်ကိုမြင်လို့ရှေ့ပိုင်းကခန္ဓာစွန့်သည်နောက်ပိုင်းကတဏှာကိုလာခွင့်မပေးလို့တဏှာကိုစွန့်သည်ဒါဉာဏ်ကိစ္စရဲ့အလုံးအဲ့ဒါလို့ရှုလာတဲ့ယောဂီရဲ့တန်တန်မှာအမြင်ဉာဏ်လေးတွေကပေါ်သည်မြတ်ခန္ဓာလေးတွေရဲ့တပြက်တည်းပြက်ထားတဆွန်နဲ့ဆွန်နာကြီးမြင်လာတယ်ပြီးတော့တဏှာဟာလေးပဲတဲ့လာခွင့်မရဘဲနဲ့သိမ့်စီပြီးသားဖြစ်နေပြီအဲ့ဒီယောဂီရဲ့တန်တန်မှာဉာဏ်အားကကောင်းလာတော့ပေါ်တဲ့အရှုခံခန္ဓာလေးတွေရဲ့တပြက်တည်းပြက်နေတဲ့ခန္ဓာလေးတွေရဲ့တဆွန်နဲ့ဆွန်နာလေးတွေကိုပြီးပြီးပြင်ပြင်ထက်ထက်မြက်မြက်လဲမြင်လိုက်ရရောဖြာစုအရှုခံတရားဟာဉာဏ်အောက်မှာတောက်ဆုံးသွားပြီဖြစ်နေပြက်နေတဲ့အရာလေးမရှိတော့ဘူးအဲ့ဒီအချိန်ခါမှာငါးပါးစုတဲ့အာယုံတက်တဲ့ဉာဏ်ကိစ္စကနေပြီးရှစ်ပါးပြည့်စုံတဲ့နေထွက်တာနဲ့တူတဲ့မက်ခင်ရှစ်ပါးကိန်းသွားတဲ့အခါမှာဩလောကီမဉ္ဉံရဲ့ကိစ္စနဲ့လောကုတ္တရာမဉ္ဉံရဲ့ကိစ္စဝါသွားပုံလေးကိုဆက်ကြည့်ရင်ဖြစ်နေပြက်နေတဲ့ခန္ဓာလေးတွေရဲ့တခန္ဓာတခန္ဓာဆွန့်ပြီးတော့ဖြတ်ဆိုဆုံးသွားတဲ့အခါရှေ့ပိုင်းကခန္ဓာဆွန့်လာကိုလေဒီရှစ်ပါးသောနေထွက်တဲ့မခင်ကယင်သည်နောက်ပိုင်းမှာလဲတဏှာကိုလာခွင့်မပေးတဲ့အတွက်တဏှာကိုပယ်စွန့်တယ်အဲ့ဒီရှစ်ပါးဒီတဲ့တဏှာကိုစွန့်လို့ခန္ဓာရဲ့ဖြစ်ချင်းပြက်ချင်းဆုံးသွားလို့မဖြစ်မပျက်တာလေးအစာထိုးပေါ်လာတာကိုသိလိုက်တယ်နိဗ္ဗာန်ကိုအာယုံပြုသည်ဉာဏ်ချင်းမတူသွားဘူးနော်ဉာဏ်ကိစ္စမှာတမျိုးတည်းမတတ်မှတ်နိုင်တဲ့အာယုံတက်တဲ့ဉာဏ်ကိစ္စနဲ့နေထွက်တဲ့ဉာဏ်ကိစ္စမတူသေးဘူးနေထွက်တဲ့ဉာဏ်ကိစ္စကနိဗ္ဗာန်ကိုပါအာယုံပြုလိုက်တယ်အာယုံတက်တဲ့ဉာဏ်ကိစ္စကြတော့နှစ်မျိုးပဲလုပ်တယ်နေထွက်လာတဲ့ဉာဏ်ကိစ္စကြတော့သုံးမျိုးလုပ်သွားတယ်အော်ဉာဏ်ကိစ္စကဒီလိုရှိတာပဲအန္တကိစ္စကတော့ဒုက္ခန္တာကပြောလေဖြစ်လိုက်ပြက်လိုက်ခန္ဓာလေးတွေစွန့်သွားတယ်။ဝေဒနာကပြောလေဖြစ်လိုက်ပြက်လိုက်ခန္ဓာလေးတွေစွန့်သွားတယ်။သိရှုခံကပြောလေဖြစ်လိုက်ပြက်လိုက်ခန္ဓာလေးတွေစွန့်သွားတယ်။အဲ့ဒါလို့ရှေ့ပိုင်းကခန္ဓာလေးတွေကိုအပြည့်သေးပြက်ပြီးစွန့်ပြနေတာဒီဘသူကိစ္စလဲမေးရင်ခန္ဓာကိစ္စ။ဤသဘောလေးတွေစွန့်ပုံကိုမြင်အောင်ကြည့်တာကဉာဏ်ကိစ္စ။နောက်ပိုင်းကဒုက္ခတဏှာကိုရှည်စေတဲ့တဏှာကိုလာခွင့်မပေးတာဉာဏ်ကိစ္စရှုနေတဲ့အချိန်ပြတ်နေတာပဲရှုနေတဲ့အချိန်တန်ရောစင်မှန်သမျှဖြတ်ထားတာပဲဒါအရေးကြီးဆုံးပဲအားကြောင့်မလို့သရောစင်များကိုကြိုးစားရှုနေတဲ့အရှုခံလေးတွေပေါ်တိုင်းပေါ်တိုင်းမှာအန္တကိစ္စနဲ့ဉာဏ်ကိစ္စကိုသဘောရှင်းပါစေအဲ့ဒီသဘောလေးကိုဉာဏ်ရောက်အောင်ကြည့်သွားနိုင်ရင်ဘုရားတို့တန်တန်ကိန်းနေတဲ့တရားအတိအေဟာအနေတချာစင်ကြယ်ပြီးအားကောင်းလာလို့ ဘုသိခြင်းမြင်ခြင်းနဲ့တရားအမှန်ကိုချောင်တန်းတဲ့လမ်းမှာပောက်ကွေခြင်းမရှိဘဲနဲ့အမှန်ရောက်ဖို့တေးကြတာဖြစ်လို့စုံဆိုင်ခြင်းမရှိဘဲသက်တမ်းတဲ့သရာတရားတွေကိုအန္တန်ထွက်ထွက်မွေးတော့မှအင်းအနေအကောင်းရှင်းတန်အောင်ဘုရားရှင်ရဲ့အလိုတော်ကြနိဗ္ဗာန်ကိုကောင်းစွာသိမြင်တဲ့ဉာဏ်ရအောင်လည်းကြိုးစားချူပွားအားထုတ်ပြီးနေကြပါ